ဒီချမ်းဖတ်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမြောက်ပိုင်းကိုရန်ကုန်မှာအခြေစိုက်တဲ့နိုင်ငံတကာတန်တမန်တွေသွားရောက်လည်လာနိုင်ဖို့ကိုလည်းအစိုးရတာဝန်ရှိသူတွေကစီစဉ်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကပြောပြပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကမှတူဖို့ရရှိခဲ့တဲ့အချမ်းဖတ်တပ်ဖြတ်မှုကြောင့်ဒေဆုံသွားခဲ့တဲ့ဟိန်းနူဘာသာဝင်တွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုပြည်တွင်းအခြေစိုက်တန်ယုံ48ယုံကတန်တမန်တွေကိုလိုက်လံပြသမှာဖြစ်ပါတယ်။မနက်ဖြန်သွားရောက်ဖို့စီစဉ်ထားတဲ့ဒီခီးစင်မှာနိုင်ငံတကာတန်တမန်အယောက်80နီးပါးသွားရောက်ဖို့ဖိတ်ကြားထားတယ်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါရယ်တရက်သာကြာမဲ့ဒီခီးစင်မှာအဓိကအနေနဲ့ပြိပခါဖြစ်တဲ့နေရာတွေနဲ့လက်ရှိမောင်တော်အခြေအနေတွေကိုလေ့လာနိုင်ဖို့ဖိတ်ကြားထားတာဖြစ်ပါရယ်မောင်တော်မျိုးရဲဘော်ကြာကျေးရွာအနီးအကျန်းဖတ်သမားတွေရဲ့ရရက်ဆက်ဆက်တက်တာခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရွာသားတွေရဲ့ဆွေမျိုးသားချင်းတွေနဲ့လည်းတွေ့ဆုံနိုင်ဖို့စီစဉ်ပေးသွားမယ်လို့သူကပြောပါတယ
်နေချင်းပြန်ပါပဲနေချင်းပြန်ပဲလာမယ်သူတို့မောင်တော်ဘက်ကိုသွားပါမောင်တော်မြောက်ချမ်းဆောင်းသွားပါအကျန်းဖက်လို့ရည်နေပတ်သက်ပြီးတော့ဒီမှာလူငယ်စုတိုင်းရင်းသားတွေကိုခုနကပြောလို့လူမျိုးတုံးရဲစက်တာလုပ်ခဲ့တဲ့ဥစ္စာလေးတွေကိုတကယ်ဖြစ်စဉ်ဖြစ်ခဲ့တဲ့နေရာလေးတွေနဲ့ခံရတဲ့ဒီကာယကံရှင်တိုင်းရင်းသားတွေနဲ့အဲ့နေရာလေးတွေနဲ့ဒါသွားပြီးတော့သူတို့တွေ့ပြီးတော့တယ်လို့ဆိုလို့ရအောင်လုပ်ပြီးသားပါ
ဒီခီးစင်မတိုင်ခင်ရပ်ပိုင်းကပဲအမေရိကန်တန်တမန်အဖွဲ့တွေနဲ့ဂျပန်တန်တမန်အဖွဲ့တွေကိုလည်းမောင်တော်ကိုတွားရောက်နိုင်ဖို့စီစဉ်ပေးခဲ့ပါသေးတယ်ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းမှာရခိုင်ရင်းနဲ့ပတ်သက်ပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်လို့ဆိုနေကြပေမဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းရဲ့90ရာခိုင်နှုန်းကျော်ကတော့ပြိပခဇုံထဲမှာဆက်လက်နေထိုင်နေတယ်လို့ပြောဆိုခဲ့ပါတယ်။ဘသူမဆိုဒီအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်သင့်တယ်လို့ပြောဆိုခဲ့တာဖြစ်ပြီးအခုမတည်ငြိမ်တဲ့ဒေတာရင်းအခြေအနေတွေကိုတန်တမန်နေအနေနဲ့တိတိကျကျလေ့လာနိုင်အောင်ကိုယ်တိုင်တွားရောက်ကြည့်ရှုနိုင်ဖို့စီစဉ်ပေးတာဖြစ်တယ်လို့လည်းဦးတင်မောင်ဆွေကပြောပါတယ်။ဒါအပြင်တန်တမန်တွေအနေနဲ့လက်တွေ့အသေးစိတ်သိရှိနိုင်အောင်လွတ်လပ်စွာတွေ့ဆုံမေးမြန်းခွင့်တွေပေးသွားမယ်လို့လည်းဦးတင်မောင်ဆွေကပြောပါတယ်
။ကိုယ်ဆင်းမဲ့နေရာတွေမှာတော့ဒီဒေတာကန်နေတော့တွေ့သွားပါ့။ဒေတာကန်နေတော့လွတ်လပ်စွာတွေ့ဆုံဆိုတာပြောကြပါ။ဒီတိုင်းမင်ကြီးရဲ့ဟိုတမန်တွေမင်းကုန်းနေတဲ့မှာလည်းပါပြီးသားပါ။ဟိုတပည့်နိုင်ငံကိုဒါဟိုဆက်ပြေးသွားတဲ့လူတွေရှိတယ်လို့ဒီမှာထောက်ပြေးပေးနေတယ်ဒီမှာနော်တဝက်ကျော်ကျော်လောက်ကဒီမှာ AACC နဲ့ဒီမှာကြံခဲ့တာရှိပါ။အဲ့တော့ခုနကတို့ဒီအားလုံးကမီဒီယာတွေအားလုံးကစိတ်ဝင်စားနေနေတာဘက်ကိုထပ်ပြေးသွားတဲ့လူတွေနဲ့ဟိုဘက်ကထပ်ပြေးသွားတဲ့လူကိုလက်ခံဖို့ရုပ်သာပဲမေးနေတာဖြစ်တဲ့တွင်ဒါသူတို့ဘက်ကိုလဲလာပြင်းပြတယ်လို့ဒီမှာကြံနေတဲ့လူတွေကိုလဲဒါပြီးတော့နော်လာပြီးတော့မေးမြန်းကြည့်ပါဘာဖြစ်လို့ခင်ဗျားတို့ကကြံနေကြလဲခင်ဗျားတို့ဘာဖြစ်လို့မထွက်ပြေးရလဲအဲဒီဥစ္စာလေးပါပဲသူတို့ဒီဘက်မှာလဲတွေ့တာဆိုင်ပြီးတော့ပြီးတွေ့ပါမယ
်ပြီးခဲ့တဲ့စက်တင်ဘာ24နဲ့25ရက်နေ့တွေက ARSA အကြမ်းဖက်ဖွဲ့ရဲ့လူမဆန်စွာရဲရဲဆက်ဆက်တပ်ဖြတ်မှုခံရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း45လောင်းမြုပ်နှံထားတဲ့နေရာကိုရှာဖွေတွေ့ရှိခဲ့ပါတယ်။တေဆုံးသူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့လက်ဘင်းကိုလည်းဓာတ်နဲ့လှိဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရကြောင်းနဲ့ဒါဟာအစွန်းရောက် ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောင်မတ်မီခသတင်းပေးပို့သွားတာပါရှင်။